နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ထိုင်းနိုင်ငံခီးစဉ်ပြီးထိုင်းနိုင်ငံမဟာချိုင်းမှာရှိတဲ့အသားလုံးဆက်ရုံကမြန်မာအလုပ်သမားတွေကုပ္ပရိပအခွင့်အရေးချိုးဖောက်မှုခံရတဲ့အတွက်မြန်မာအလုပ်သမားတွေကတန်ရာရှိကိုသွားပြီးတော့အကူအညီတောင်းဝေရမှာတာဝန်ယူမှုမရှိတာကြောင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကနေလွှတ်တော်နဲ့အစိုးရကိုတန်းကြားမှုတွေပြုလုပ် ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလို့တမားတွေဖမ်းဆီးခံရတာတွေအလုတ်ပြုတ်ခံရတာတွေစတဲ့ကြရရခန့်ဖို့တွေဖြစ်ပွားခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံဘက်ကနေဥပဒေနဲ့အညီအလုတ်တမားတင်သွင်းမှုတွေမလုပ်ခဲ့တာကြောင့်ထိုင်းရနာပိုင်းတွေကအရေးယူမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းအလုတ်တမားရေးလှုပ်ဆောင်နေသူတွေကဆိုခဲ့တာပါ။ဒါပေမဲ့ဥပဒေနဲ့အညီအလုတ်လာလုတ်ကြတဲ့အလုတ်တမားတွေနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကအကူအညီပေးဖို့လိုအပ်တာကြောင့်တွားရောက်အကူအညီတောင်းခဲ့ရမှာတော့တာဝန်ယူမှုမရှိတဲ့အတွက်မြန်မာလူသမားတန်ရာရှိတွေနဲ့ပတ်သက်လို့တိုင်ကြားမှုလုပ်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။အဲ့ဒီအလုံသမားတွေဟာမနေ့9နာရီမှာအလုပ်ဝင်ရတယ်။မွန်းလွဲ2နာရီခန့်လောရတယ်။အဲ့နောက်လောက်တာမှသူတို့ကတရက်ကို200ပေးရတယ်။သူတို့ကိုအဲ့ဒီလိုအချိန်အများကြီးလောရတဲ့အချိန်မှာကြားထဲမှာနားချင်ဆိုတာလည်းမရှိဘူး။ဒီလောသမားတွေဟာထိုင်းမှာတတ်မှတ်ထားတဲ့မနေ့ရှင်ညာငါးချက်ပုံများနေတာတပိုင်းနောက်တစ်ချက်ကလောသမားတွေကိုညှိမှတ်နှိမ့်ချက်တာတပိုင်းဆိုတော့လောသမားဥပဒေကြောင့်အဆိုလို့ရှိရင်တော့ညှိနေတယ်အဲကြောင့်မလားအဲ့ဒါကိုစာသေးသေးချက်ချရေးပြီးတော့မမာချန်မျိုးဒီလန့်ဒီနေရာမှာရှိတဲ့အလောသမားရေးတဲ့ကဘလောက်နာမည်ကတော့ဘသူဘသူဆိုပြီးတော့အလောသမားတွေရဲ့ဓာတ်ပုံလိပ်စာတွေအပြည့်အစုံပေးပြီးတော့ကံရံနေချင်းအလောသမားကောင်မလေးကိုကျွန်တော်တို့ခေါ်ထုတ်လာပြီးတော့မှပြီးခဲ့တဲ့ဒီဇူလိုင်လ၄ရက်နေ့မှာသွားပြီးတော့ကျွန်တော်တို့ရဲ့ရုံးခွင်မှုကိုဒီကောင်မြတ်သူကိုသွားပြီးတော့မှအမှုဖွင့်နိုင်ကြခိုင်းတယ်အလို့သမားတန်ရရှိကပါပြောလဲဆိုဥအောင်ကိုသားပါပြောလဲဆိုတော့ငငယ်ငယ်ဆက်ဆံရေးရရတဲ့ငါတို့ကတန်ရေးတမန်ရေးရလာတာတဲ့ဒီလိုသွားပြီးတော့ရှိလို့ရှိရင်နိုင်ငံသက်သာတက်မှာပေါ်တဲ့မျက်နှာပူစရာဖြစ်မဲ့ပြီးသားဆိုပြီးတော့ပေလိုက်တယ်ကြကျွန်တော်တို့တွေအပေါ်မှာရောအလို့သမားတွေအပေါ်မှာပါတနားညာတမှုကိုရှင်းစာညာမှုမရှိတဲ့ဒီအလို့သမားတန်ရရှိတွေနဲ့ကျွန်တော်တို့ဒီချမ်းရအလို့သမားတွေအတွက်ဘာမှအကောက်ွယ်အခုရရနိုင်စရာမရှိတဲ့အတွက်ကျွန်တော်တို့ကဒီနိုင်ငံတော်အစိုးရနဲ့လွတ်တော်ထိတိုင်ကြရတာဖြစ်ပါတယ
်ဒီလိုတိုင်ကြတာဟာဒေါက်တာဆန်းစုကြည်လာတော့ကအလို့သမားတွေကိုအကာအကွယ်ပေးဖို့ကိစ္စတွေကိုမှားချခဲ့တာကြောင့်အခုလိုမျိုးတိုင်ကြရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ
်ကျွန်တော်အချက်နဲ့ခိုင်မာနဲ့ဒေါက်တာဆန်းစုကြည်မှားချခဲ့တဲ့အတိုင်းမြန်မာနိုင်ငံသားနဲ့ပတ်သက်ပြီးတော့တန်ရုံကိုအားလုံးလာပြီးတော့အခုတောင်းပါအခုကြီးတောင်းလာတာကိုဖြည့်ရှင်းပေးဖို့တာဝန်ကအစိုးရတာဝန်ရှိတယ်လာပြီးတော့အကူအညီတောင်းတဲ့သူကိုအကူအညီမပေးချင်ဘူးဆိုလို့ရှိရင်ဘာမှမလုပ်နဲ့ပေါ့ဆိုပြီးတော့ပြောခဲ့တယ်
။ဒီလိုအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုကတိုင်ကြားမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံကအလုပ်သမားတန်ရာရှိတူဦးဖြစ်တဲ့ဦးမိုးအောင်ခိုင်ကတော့သူတာဝန်ယူခဲ့တဲ့လေးလတာကာလအတွင်းမှာအလုပ်သမားရေးကိစ္စတွေကိုတက်နိုင်သမျှလှုပ်ဆောင်ပေးခဲ့တယ်ဆိုပြီးပြောဆိုခဲ့ပါတယ်
။သူကတော့ဒီမှာလှုပ်နိုင်တဲ့ဟာအကုန်လုံးကျွန်တော်တို့လှုပ်ပေးနေတယ်ကျွန်တော်တို့လုပ်ပြီးမျိုးရောင်းဝါးနဲ့ဟာတွေအများကြီးဟုတ်ပြီလားတိုင်တဲ့အတွက်ကျွန်တော်တို့ပြင်ဆင်ပေးရတယ်ဆိုအများကြီးပဲကျွန်တော်တို့မှာအကုန်လုံးအထောက်အထားတွေရှိပါတယ်သူ့မှာသူတို့တိုင်တာဆိုတာကကျွန်တော်တို့မှာဘာအထောက်အထားနဲ့သူတို့တိုင်တာလဲလူတူပေါ့ဥပဒေလမ်းကြောင်းပေါ်မှာကျွန်တော်တို့ရှိပါတယ်ဒါဆိုဥပဒေနဲ့ကျွန်တော်တို့လုပ်တယ်ထိုင်းနိုင်ငံဥပဒေရှိတယ်လေးသားလိုက်နာတယ်သူ့ရဲ့တိုင်နဲ့ကျွန်တော်လုပ်ပေးပါတယ်နောက်တစ်ခုကလူပေါင်းဒီမှာ2တန်းကျော်3တန်းရှိတယ်ကျွန်တော်တို့ဒီမှာလေးပတ်ကြီးဆိုပြီး2ယောက်ပဲရှိတယ်အဲယောက်နဲ့ကျွန်တော်တို့တက်ပြီးလုပ်နေတာနော်ကျွန်တော်တို့တော့လေးတွေရှိမယ်ကျွန်တော်လုံနိုင်တဲ့ဟာတော့ကျွန်တော်တို့ဆွဲရစီးနေတာကျွန်တော်အကုန်လုံးပေးနေတယ်ကျွန်တော်လက်ထက်မှာကျွန်တော်တောင်းတာ၄လအတွင်းမှာကျွန်တော်အကုန်လုံးပေးပြီးဒီကဘာ၄ရက်၁ရက်၄လဆိုပြီးကျွန်တော်တောင်းတာဆောင်တယ်အဲ့ဒီကြားဆိုကျွန်တော်တို့လုပ်ထားတဲ့အကော့တွေနေပြီးတော့လည်းကျွန်တော်တင်ပေးထားပါတယ
်အလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့မြန်မာတန်ရုံအနေနဲ့ရွှေပြောင်းလို့သမားတွေရဲ့အရေးကိစ္စတွေနဲ့ပတ်သက်လို့အလေးထားလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်ဒါမှသာထိုင်းနိုင်ငံတွင်းမှာတိုင်းနဲ့ချီပြီးတော့အလို့လုပ်ကိုင်နေတဲ့မြန်မာလူသမားတွေဟာဥပဒေရဲ့အကာအကွယ်ကိုရရှိမှာဖြစ်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်ရှင်